အီရန်နိုင်ငံအပေါ်အမေရိကန်ပြည်ထောင်စုကတန်းခါပိတ်ဆို့မှုတွေချမှတ်တော့မဲ့အချိန်မှာပဲအီရန်ကမြို့ကြီးတွေမှာလေယာဉ်မြောင်းနေအဖြစ်ကြိုကြားကြိုကြားဆန္ဒပြနေတာမှာတီရန်မြို့အနောက်ပိုင်းကရှီအိုက်တွေကျန်းစာသင်ကျောင်းကိုလည်းဆန္ဒပြသူတွေတိုက်ခိုက်ခဲ့တယ်လို့အီရန်သတင်းဌာနတွေနဲ့လူမှုကွန်ရက်ဆမျက်နှာတွေမှာဒီကနေ့ဖော်ပြပါရယ်တီရန်အီဖာဟန်နဲ့ဂတ်ဂျတ်မြို့အပါဝင်တခြားမြို့အတော်များများမှာလည်းရာနဲ့ချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြတာကိုလူမှုကွန်ရက်ဆမျက်နှာမှာတင်ထားတဲ့ဗီဒီယိုတွေမှာတွေ့ရပါရယ်အမေရိကန်နိုင်ငံကအောက်တိုဘာ9ရက်နေ့ကနေစပြီးတော့ပိတ်ဆို့တန်းခတ်တော့မဲ့ကိစ္စအပါဝင်တခြားအကြောင်းရင်းတွေကြောင့်အီရန်မှာငွေကြေးဖောင်းပွနေတာကိုဆန္ဒပြကြတာပါ။အီရန်နိုင်ငံနျူကလ িয়ার အစီအစဉ်တွေကိုရုပ်သိမ်းခဲ့တဲ့အတွက်အပြန်အလှန်အားဖြင့်အမေရိကန်အပါဝင်နိုင်ငံတကာကချမှတ်ထားတဲ့ပိတ်ဆို့တန်းခတ်မှုတွေကိုရုပ်သိမ်းပေးလိုက်တဲ့2015ခုနှစ်ကတဘောတူညီမှုကနေပြီးခဲ့တဲ့မေလကအမေရိကန်နိုင်ငံနှုတ်ထွက်ခဲ့တာပါ။အဲ့ဒီလိုနှုတ်ထွက်လိုက်ပြီးတဲ့နောက်လုံခြုံရေးအပေါ်ချိန်ချောင်းမှုအဖြစ်ဆက်ရှိနေရဲဆိုပြီးအီရန်အပေါ်စီးပွားရေးတန်းခတ်ပိတ်ဆို့မှုတွေပြန်ချဖို့အမေရိကန်ကဆုံးဖြတ်ခဲ့တာပါ။တခြားနိုင်ငံတွေကိုလည်းအီရန်ရဲ့ရင်နံတွေကိုနိုဝင်ဘာလ၄ရက်နေ့ကနေစပြီးမဝယ်ဖို့အမေရိကန်နိုင်ငံကတိုက်တွန်းခဲ့တယ်လို့အဲ့ဒီလိုဆော်ဝယ်နေမယ်ဆိုရင်အမေရိကန်ဘက်ကဘာနာရေးအရာအရေးယူမယ်လို့ပြောဆိုထားပါတယ်။ကုန်စည်နှုန်းကြီးမြတ်တဲ့ကိစ္စအကျဉ်ပြတ်ချဆမှုကိစ္စရပ်တွေကိုအီရန်ဆန္ဒပြသူတွေစပြီးကြွေးကြော်ခဲ့ကြပေမဲ့အစိုးရဆန့်ကျင်ရေးလူမှုစုဝေးပွဲအဖြစ်ခက်မှန်မှန်ပုံစံပြောင်းသွားခဲ့တာဖြစ်ပါတယ်။